မလ၂ရက်နဲ့၃ရက်နဲ့တွေကြာရင်ထိုင်းလွှတ်တော်မှာဆွေးနွေးမယ်မြမအရေးဆွေးနွေးပွဲတွေကနေလူခွင့်ရေးဆွဆွဝါဝါချိုးဖောက်နေတဲ့မြမစစ်တပ်ကိုထိထိရောက်ရောက်အရေးယူနိုင်မယ့်ကိစ္စတွေဆွေးနွေးမယ်လို့မျှော်လင့်ကြောင်း45 Rights အဖွဲ့အမှုဆောင်အရာရှိချုပ် Matthew Smith ကပြောကြားလိုက်ပါတယ်။ထိုင်းလွှတ်တော်ထဲမှာမြမအရေးဆွေးနွေးတာမို့
too long have enabled mass atrocity crimes to go unaddressed and
Jesus ဆိုပါတဲ့ပြစ်မှုတွေဆက်လက်ကျူးလွန်နေနိုင်အောင်ဒီဒေတာတွေကနိုင်ငံရေးသမားတွေလှစ်လျူရှုနေကြတာတိတ်ကိုကြားနေပါပြီ။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေပြန်ရအောင်ထိုင်းနိုင်ငံနဲ့တခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကအရေးတကြီးပို့ပြီးတော့ဆောင်ရွက်လာဖို့မျှော်လင့်ပါတယ်လို့ဒီ Matthew Smith က VOA မြန်မာပိုင်းကိုပြောကြားသွားတာပါ။ထိုင်းနိုင်ငံမှာဒါမကအာဆီယံဒေတာတစ်ခုလုံးကဘန်ဒါရီလုပ်ငန်းတွေကိုစစ်တပ်အသုံးပြုလို့မရအောင်ကန့်သက်ထိန်းချုပ်တာမြန်မာနိုင်ငံထဲမှာစစ်တပ်ကျူးလွန်နေတဲ့ကြီးမားကျယ်ပြန့်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တော်ဝင်ခံမှုရှိလာအောင်လက်တွေ့ဆောင်ရွက်မှုတွေပို့လို့ဖို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်။အရှေ့တောင်အာရှမှာ ICC အဖွဲ့ဝင်နိုင်ငံနှစ်ခုထဲမှာတစ်ခုပါတဲ့ Timor Leste အရှေ့ Timor နိုင်ငံအနေနဲ့နိုင်ငံတကာရာဇဝတ်တရားရုံး ICC မှာတရားစွဲတာမျိုးစတင်လုပ်နိုင်တယ်လို့လည်း45 Rights အမှုဆောင်အရာရှိချုပ် Matthew Smith ကအကြံပြုပါတယ်။စစ်တပ်ရဲ့ကျိုးဝါဆိုးဝါးတဲ့ကျူးလွန်မှုတွေအကြောင်းနဲ့မကဘဲဒီအတွက်အဖြေရှာဖို့ထိုင်းလွှတ်တော်ထဲမှာနိုင်ငံစုံကပါဝင်ဆွေးနွေးကြမယ်ဆွေးနွေးပွဲဖြစ်တာမို့စစ်အစိုးရလုံးဝကြိုက်မှာမဟုတ်တဲ့ဆွေးနွေးပွဲလို့လည်းသူကဖော်ပြပြောဆိုခဲ့ပါတယ်။ထိုင်းလွှတ်တော်မှာအမတ်အများဆုံးနေရာရထားတဲ့ Move Forward Party ကဒီဦးစီးပြုလုပ်မဲ့ဆွေးနွေးပွဲမှာထိုင်းနိုင်ငံသားရေးဝန်ကြီး NUG နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်အပါအဝင်လက်နက်ကန်တိုင်းရင်းသားအဖွဲ့တွေသတင်းသမားတွေထိုင်းနိုင်ငံရေးပါတီတွေပါဝင်ဆွေးနွေးမှာဖြစ်တယ်လို့ဒီထိုင်းလွှတ်တော်ကအစီအစဉ်ထုတ်ပြန်ထားပါတယ်။ဆီယနာသိန်းနဲ့၃နှစ်အကြာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားရေးနဲ့ဒီထိုင်းနယ်ဇက်တစ်ချောက်လုံခြုံရေးတည်ရောက်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။